ရိုဟင်ဂျာမွတ်စလင်တွေပေါ်မှာစစ်တပ်ကလူ့ခွင့်ချိုးဖောက်မှုတွေလုပ်နေတယ်ဆိုရဲဆွဆဲမှုတွေရှိနေတယ်မတည်ငြိမ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုကုလသမဂ္ဂအတွင်းမှဂျိုဟောင်မစ္စတာကိုဖီအန်နန်တွားရောက်ခဲ့ပါတယ်ရခိုင်ပြည်နယ်တွင်ဖြစ်ပျက်နေတဲ့ပဋိပက္ခတွေအပါအဝင်ဒေသရင်းအခြေအနေတွေကိုကွင်းဆင်းလေ့လာဖို့အတွက်လာရောက်တဲ့မစ္စတာကိုဖီအန်နန်ဦးဆောင်တဲ့အဖွဲ့ဟာစနေနေ့မနေ့ပိုင်းမှာမောင်တော်နဲ့ဘူးတီတောင်ကိုတွားရောက်ခဲ့ပြီးပြည်နယ်စုကတာဝန်ရှိသူတွေအပါအဝင်ဒေသခံတချို့နဲ့ပါတွေ့ဆုံခဲ့ပါတယ်အောက်တိုဘာ9ရက်အကြမ်းဖက်တိုက်ခိုက်ခံပြီးလက်နက်တွေပါလူရခံရတဲ့ချီကံမြေနေချမ်းဆောင်တက်ရှိရနေရာကိုရောက်ခဲ့တယ်လို့လူတော်တဲ့လက်နဲ့တွေ့တဲ့ကတချို့ကိုပြန်ပြီးသိမ်းဆည်းရမိတဲ့ဝါဘိတ်ကြီးရွာကိုပါတွားရောက်ခဲ့တာပါရခိုင်ပြည်နယ်ဒေသကပဋိပက္ခတွေနဲ့ပတ်သက်ပြီးအားလုံးငြင်းချမ်းစွာအဖြေရှာကြဖို့အတွက်စစ်တွေမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာကိုဖီအန်နန်ကတိုက်တွန်းလိုက်ပါတယ်
We did discuss the developments in northern Rakhine state and obviously it is worrying.
ခင်ဗျာ၊ပြည်နယ်မြောက်ပိုင်းဒေသနောက်ဆုံးအခြေအနေကိုကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။စိတ်ပူစရာကောင်းတာကတော့အမှန်ပါပဲ။အကြမ်းဖက်မှုတွေတကယ်တော့မလိုအပ်ပါဘူး။ဒါပေမဲ့ထပ်ဖြစ်နေတာကစိုးရင်စရာပါ။ဒေသခံတွေအနေနဲ့သူတို့ရဲ့ပြဿနာတွေကိုငြင်းငြင်းကြမ်းကြမ်းဘယ်လိုဖြေရှင်းရမလဲဆိုတာကိုအဖြေရှာဖို့လိုအပ်ပါတယ်။
ဒေတာရင်းကဲဆဲကူညီအဖွဲ့ရဲ့ဝင်ရောက်ရေးနဲ့ပတ်သက်ပြီးတော့လေဒီဒေတာမှာလုံခြုံရေးတေချာချာရအောင်လုပ်ဖို့လုံနေတာထင်ရှားပေမဲ့လုံခြုံမှုရှိအောင်လုပ်နေရလို့လူသားချင်းစာနာမှုကူညီတွေမရတာမျိုးမဖြစ်တတ်ဘူးလို့ဆွေးနွေးခဲ့တယ်လို့ပြောပါတယ်။လက်ရှိမှာတချို့အဖွဲ့တွေဝင်ရောက်နိုင်တာတွေ့ပေမဲ့လူအမှုတိတ်ကြီးမာတာမျိုးလာမယ့်ရက်အနေငယ်အတွင်းမှာအခုရက်ပိုတော့ရောက်နိုင်ကြမယ်လို့သူမျှော်လင့်ထားကြောင်းလည်းပြောပါတယ်။မစ္စတာအာနန်ရဲ့အခုခေတ်ချိန်မှာရခိုင်ဒေတာကန်တချို့ဒီကော်မရှင်ဖြတ်သိမ်းပေးဖို့တောင်းဆိုဆန္ဒပြလာတယ်ရှိပါတယ်။တနင်္လာနေ့မှာတော့ကော်မရှင်အမြတ်ဦးနဲ့မင်းပြဘက်ကိုတွားရောက်မှာဖြစ်ပြီးဒေတာကန်တွေနဲ့တွေ့ဆုံမှာပါ